ရှိရင်းနိုင်ငံရှေ့ပိုင်းဂိုတာဒေတာမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ဆိုင်ရာမှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေတာကနေအရက်သားတွေထွက်ခွာတဲ့အရေးရောမတွေ့ရသေးပါဘူး။ကုညီကယ်ဆယ်ရေးတွေလည်းပို့ဆောင်တာမတွေ့ရပါဘူး။ Syria မြို့တော်ဒမတ်စကပ်စ်နားကတိုက်ပွဲတွေကနေအရက်သားတွေရှောင်တိမ်နိုင်မှုအတွက်တဘုံတွေထိန်းချုပ်ထားတဲ့ဒေတာကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတနေ့ကို9နာရီကြာရက်ဆိုင်ပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပြီးပထမနေ့မှာပဲအရက်သား6ယောက်ထဲမှာတည်ဆုံးခဲ့ရပါတယ်။ Syria သမ္မတ Bashar al-Assad နဲ့ရုရှားသမ္မတပူတင်ရဲ့ကြီးမားတဲ့ပုံကြီးတွေကိုတစ်ဖက်တစ်ချက်စီမှာချိန်ထားတဲ့ Syria အစိုးရရဲ့စစ်ဆေးဂိတ်တွေရှိရာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသကနေထွက်ခွာသွားတဲ့အရက်သားကတော့တယောက်မှမရှိသေးပါဘူး။လူသားချင်းစာနာမှုနဲ့အပြစ်ခတ်ရစဲထားခြင်းအတွင်းတဘုံတွေကအစိုးရတပ်တွေကိုတိုက်ခိုက်ခဲ့တယ်လို့ရုရှားနဲ့စာနာ Syria အစိုးရသတင်းဌာနတွေကဆက်ဆွဲခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းတဘုံတွေဟာတခြားစစ်မျက်နှာတွေဖွင့်ပြီးထိုးစစ်တွေဆင်နေတယ်လို့ပြောပါတယ်။တဘုံတွေကအရက်သားတွေတိုက်ပွဲဒေသကထွက်မသွားအောင်တားဆီးထားပါတယ်လို့လည်းရုရှားကဆက်ဆွဲပါတယ်။ဒါပေမဲ့ဒါကိုတဘုံတွေကငင်းဆိုပါလေမြေပြင်ချင်းနေဟာဘယ်သူမှသွားဖို့မသင့်သေးဘူးဆိုတာရှင်းနေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောခွင့်ရကပြောပါတယ်